အမရာယုံဝန်ကြီးဂျောင်းဆန်းစုကြည်က NLD အစိုးရတက်လက်ထက်မှာဝန်ကြီးဌာနတွေကိုရှော့ချပြီးပြင်ဆင်ဖွဲ့စည်းမဲ့ကိစ္စကိုလိုအပ်တဲ့အချိန်တည်းစောပြီးဆောင်ရွက်နိုင်ကြောင်းမနေ့ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားလိုက်ပါတယ်။အရင်ဝန်ကြီးဌာနပေါင်း30ကျော်အစား22ခုဖြစ်နေပြန်လည်ပြင်ဆင်ဖွဲ့စည်းရမှာတလ2လလောက်ကြာနေတယ်လို့ခန့်မှန်းပေမဲ့အခုဒီတဲ့အချိန်စောဖွဲ့စည်းနိုင်မှာဖြစ်ကြောင်းနဲ့ဝန်ကြီးဌာနတွေအနေနဲ့လုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်သွားမှာဖြစ်တယ်လို့ဂျောင်းဆန်းစုကြည်ကပြောပါတယ်။NLD အစိုးရတက်လက်ထက်မှာရှိမဲ့ဝန်ကြီးဌာနတွေကတော့သမရရုံးဝန်ကြီးဌာနညှက်စင်နဲ့စွန့်အင်ပညာရေးတာတလာရေးနဲ့ရင်ကျေးမှုစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနပို့ဆောင်ရေးနဲ့ဆက်သွယ်ရေးအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနစီမံကိန်းနဲ့ဗန္ဒာရေးတိုင်းဒါရေးရာတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနတို့ဖြစ်ပါတယ်အခုလိုဝန်ကြီးဌာနတွေကိုရှော့ချပြီးဝန်ကြီးအရေးအတွက်လည်းယုံနေသွားတဲ့အတွက် NLD အစိုးရ၅နှစ်တက်တန်းတန်းနိုင်ငံတော်အသုံးစီတန်းပေါင်း5000လောက်ကိုချိတ်တနိုင်မယ်လို့လည်းသမရဦးထင်ကျော်ကလွှတ်တော်မှာပြောပါတယ်။အခုလိုဝန်ကြီးဌာနတွေကိုအချိန်တိုတွင်ဖွဲ့စည်းလိုက်တဲ့အတွက်နောက်ပိုင်းပြင်ဆင်စရာတွေရှိလာနိုင်ကြောင်းနဲ့လက်တွေ့လုပ်ကြည့်တဲ့အခါမှာအပေါ်လိုတွေကိုသိလာမှာဖြစ်ကြောင်းလည်းဒေါန်ဆန်းစုကြည်ကမနေ့ကအစီအွေမှာတတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒုဝန်ကြီးနေရာတွေရှိမရှိဆိုတာကိုတော့မသိရသေးပါဘူး။သမရယုံဝန်ကြီးပြည်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့ဒေါန်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာပြည်ရင်းပြည်ပအခြေစိုက်တန်တမန်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုရှင်းလင်းပြောကြားမှလည်းဖြစ်ပါတယ်။